ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသမှာတိုင်ဖုန်းမွန်တိုင်းတက်ခတ်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေသူပေါင်း800ရောက်ရှိမယ်လို့အစိုးရတောင်ရှိသူတွေကပြောပါတယ်။ရန်နဲ့ချီတဲ့ငါးဖန်သင်္ဘောသားတွေပင်လယ်ထဲမှာပျောက်ဆုံးနေကြောင်းသတင်းတွေထွက်မှန်ရရှိခဲ့တဲ့အတွက်အရေးအတွက်ပိုများလာတာလို့လည်းဆိုပါတယ်။တိုင်ဖုန်းဘူဖာဘော်ဒူနီကဝင်ရောက်လာချိန်မှာမင်ဒါနာအိုကျွန်းရဲ့အရှိတ်ကမ်းလွန်ပင်လယ်ပြင်မှာငါးဖန်သင်္ဘောသားအများပြားရှိနေကြတယ်လို့လည်းဖိလစ်ပိုင်ရက်ပက်ဆန်ရဲ့ကာဝေးဌာနရဲ့အကြီးအကဲဘနီတိုရာမို့စ်ကသတင်းဌာနမှာပြောဆိုခဲ့တာပါ။ရဲတော်ကြားအဆက်အသွယ်မရပဲဖြစ်ခဲ့ပြီးနောက်မှာအခုခါအာနာမနီကတင်မောသားတွေပျောက်ဆုံးကြောင်းတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်။ထိခိုက်ပျက်စီးမှုတွေကြီးမားခဲ့တဲ့ကွန်ပက်စတလာမြို့ဝန်းနဲ့ဒါဗာအိုအိုရီယန်တယ်ပြည်နယ်တွေမှာအလောင်းတွေထပ်မံတွေ့ရှိခဲ့တဲ့အတွက်လည်းမုန်တိုင်းကြောင့်တည်ဆုံးသူအရေအတွက်ဟာ600ကျော်ထိတိုးလာခဲ့တာပါ။မုန်တိုင်းကမြို့တွေကိုရွှေ့နေနဲ့ဖုံးလွှမ်းသွားခဲ့တယ်လို့ဒေသခံတွေအဓိကမိခိုအားထားနေကြရတဲ့ငပြောဆိုင်ခင်းတွေလည်းပျက်စီးခဲ့ရပါတယ်။အသက်မသေးကျန်တဲ့သူတွေကလည်းအစားအသောက်ရနိုင်မှုတောင်းရနေကြရတာပါ။သမ္မတဘန်နက်နိုအကီနိုကတော့အခြေခံစားတောက်ကုန်ဈေးနှုန်းတွေတနင်္ဂနွေလုံးအတိုင်းအတာနဲ့တည်ငြိမ်မှုရှိစေရေးသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။